ဝန်ပြည်နယ်တထုံမြို့နယ်တူဝနဝတီမြို့ကြိုက်ကော်ရပ်ကွက်မှာဒီကနေ့ဇန်နဝါရီလ20ရက်မနေ့ပိုင်းကပြစ်ခတ်မှုဖြစ်ခဲ့ပါတယ်။တိမ်စစ်ရဲစခန်းကိုဝင်ပစ်တဲ့ဆိုင်ကယ်သမားနှစ်ဦးနဲ့စစ်တပ်ခင်းလက်ကားတို့ထိတိုက်တွေ့ပြီးအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တာပါ။အဲ့ဒီဖြစ်စဉ်မှာဆိုင်ကယ်သမားတဦးသေဆုံးပြီးတဦးကဖမ်းဆီးခံရတယ်လို့စစ်ကောင်စီဘက်ကနှစ်ဦးတန်းရရခဲ့တယ်လို့ပြစ်ခတ်မှုဖြစ်တဲ့အနားမှာရှိနေသူတွေကပြောပါတယ်။ဝန်ပြည်နယ်ထဲမှာအခုရက်ပိုင်းပြစ်ခတ်မှုပောက်ကွဲမှုတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ္မာကပြောပြပေးပါပါခင်ဗျာ။
January 20ရက်ဒီနေ့မနက်ပိုင်းကတထုံမြို့နယ်တူဝနာဝတီမြို့တွေကတိမ်စိတ်ရဲစခန်းကိုစိုင်ကယ်စီးလူနှစ်ယောက်ကဝင်ပစ်ပြီးစိုင်ကယ်နဲ့ပြန်ထွက်ချိန်စစ်တပ်ကင်းလှည့်ရင်နဲ့လမ်းမှာထိတိုက်တိုးပြီးအပြန်အလှန်ပစ်ခတ်ခဲ့ကြတာပါ။စိုင်ကယ်သမား2ဦးတည်းကတအူးတေဆုံသွားပြီးကျန်တဲ့တယောက်ကဖမ်းဆီးခံရတယ်လို့စစ်ကောင်စီဘက်က2ယောက်ထံရရခဲ့တယ်လို့အနီးအနားမှာရှိနေတဲ့ဒေသခံတဦးကပြောပါရတယ
်။ဖြစ်ပြီးတော့သူကပြန်ထွက်တာလေသူကမင်းမင်းကမဟုတ်လို့လားတော့မသိဘူးသူတို့နှမ်းမကြောင်းလေအဲ့သူတို့လာတဲ့လမ်းတိုင်းပဲသူတို့ပြန်သွားတာပြန်ထွက်တဲ့ခါကျတော့ဟိုကရှင်းလဲတဲ့အဲ့ဒီစစ်ကားနဲ့တက်တက်တူတာမျိုးတိုးတဲ့ခါကျအဲ့နဲ့စစ်ကားသူတို့ပြစ်တာပေါ့နော်ပြစ်တော့အဲ့ဒီဆိုင်ကယ်ပေါ်က2ယောက်က1ယောက်ဆုံးသွားတယ်အဲ့ဒီစစ်ကားမှကျတော့စစ်သား2ယောက်က1ယောက်ဒီနောက်စီလားလေပင်းလားမသိဖြစ်ပါတယ်1ယောက်ကျတော့ခါထိတယ်အဲ့ဒီစစ်သား2ယောက်ကျတော့စေအောင်ရောက်သွားပေါ့ပြီးတော့အဲ့ဒီဆိုင်ကယ်သမားနောက်ထဲမှာကျတော့တရားဆုံးရတယ်တရားကျတော့စစ်သားတွေကဖမ်းလိုက်တယ
်ပြစ်ခတ်မှုတွေဖြစ်ပြီးနောက်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကလမ်းတွေပိတ်ဆို့စစ်ဆေးခဲ့ကြပါတယ်ရွာကြကျေးရွာဝင်းပကျေးရွာဘက်တွေမှာလည်းလမ်းပိတ်စစ်ဆေးနေပြီးတချို့နေရာမှာကင်းပုံချထားတယ်လို့ဒေသခံတွေကပြောပါတယ်တထုံမြို့နယ်တွေကပဲမြေနီကုန်းကျေးရွာအနာကဓာတ်ငွေပိုင်လိုင်းနားမှာမိုင်းထောင်တိုက်ခိုက်လို့ပိုက်လိုင်းအနည်းငယ်ထိခိုက်ပျက်စီးခဲ့ပါတယ်မော်လမြိုင်မြို့မူပွန်ရောက်ကွက်ကမီတာယုံမှာလည်းဒီနေ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့မြို့ခံတူကပြောပါရယ်ခုလိုအခြေအနေတွေကြောင့်မော်လမြိုင်မြို့တစ်မြို့လုံးမှာလုံခြုံရေးတည်ဆဲ့နေတယ်လို့မြို့ခံကပြောပါရယ
်လုံခြုံရေးကတော့ဒီရဲတပ်ခွဲကားတွေတော့လဲတာပုံမှန်လို့ပေါ့ငါးပုံမှန်လောက်နဲ့ပဲလဲတယ်အဲ့တော့တစ်မြို့လုံးပါတော့ CCTV ကင်မရာကြီးတွေကလမ်းစုံလမ်းကွာတွေမှာတက်တာတွေစုံလိုက်ကင်မရာကြီးဒီနေ့မနက်ကတော့ဘုံပောက်ကွဲမှုဖြစ်တယ်မပေါ်ကြောက်ကဒူရာအောင်ပေါ်နေဒူရာအောင်ရှိတာမီတာယုံပုံပေါက်ပွဲတဲ့9နိုင်ခန်းလောက်ပါ။အင်ကာနေ့ညပိုင်း9နိုင်လောက်ကအခုဒီကားတွေမှာပုံပေါက်ပွဲဖြစ်ရှိတယ
်။ချောင်းဆောင်မြို့နယ်ထဲမှာလည်း January 18ရက်နေ့အင်ကာနေ့ကပြစ်ခတ်မှုတစ်ခုဖြစ်ခဲ့ပြီးဘလူးကျွန်းချောင်းဆောင်တရားကိုလုံခြုံရေးတွေပိတ်ဆို့ရှာဖွေခဲ့တယ်လို့ဒေသခံတူကပြောပါရတယ်
။လုံခဲ့တဲ့ရက်ပိုင်းကတော့အဒီဝန်ထမ်းဘက်မှာချောင်းဆောင်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အောက်ွယ်မှုအတန်တွေဖြစ်တယ်ဆိုတာကြားတယ်အဲ့ဒီကဒေသခံတွေကလည်းပြောတာဝယ်မယ်မှာလောလောတော့ကယ်ဒီတွေမောင်းကြတော့ကယ်ဒီတွိုင်းနဲ့ဘုက္ကကံကိုကူဖို့လုပ်နေချိန်မှာဘုက္ကကံကူလို့မရအောင်တရားပိတ်စုံလန်းကြည့်ကြတော့အတူတူပဲတဲ့သူတို့တရားပိတ်မှာသူစစ်စီကြီးတွေလုံးနေတယ်လို့ပြောလို့တဲ့အချင်းကတော့ကြားပါတယ်အရှိတရားပိတ်တဲ့နေသားနဲ့သူတို့အရှိစစ်စီနဲ့နေသားရှိတော့ဒီရက်ပိုင်းဆိုဝယ်မယ်မှာတော့ဝယ်မယ်နဲ့ဒီချောင်းမြတ်တွေပေါ့အမီနာမွန်းကြီးမှာခိုင်းလို့မတူတော့စစ်စီကြီးတွေအများများလာတယ်အများဆိုလို့ရှိရင်ဟိုနည်းနည်းပါးပါးတော့ချစ်တယ်အခုကဆိုရင်တောက်ချစ
်အခုလိုပောက်ကွဲမှုတွေကြောင့်ဒေသခံတွေကြားမှာလုံခြုံရေးအရာစိုးရိမ်မှုတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရှင်